အစိုးရရဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲတို့တရုတ်နိုင်ငံကုမင်းမြို့တွေ့ဆုံပွဲမှာတနိုင်ငံလုံးဆိုင်ရာအပြည့်ရစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အစိုးရဘက်ကတိုက်တွန်းခဲ့သလိုမြောက်ပိုင်းအဖွဲ့တွေဘက်ကတော့ bilateral ခေါ်တဲ့နှစ်ဖက်သဘောတူစာချုပ်ကိုစုပေါင်းရေးထိုးဖို့လိုလားတဲ့အကြောင်းဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့အလွတ်သဘောဆွေးနွေးပွဲမှာတော့တိကျတဲ့သဘောတူညီချက်တစုံတရာမရရှိခဲ့ပဲနှစ်ဖက်စလုံးကအထက်ကိုပြန်လည်တင်ပြပြီးထပ်မံဆွေးနွေးဖို့ညှိနှိုင်းခဲ့ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ညီချင်းဗဟိုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA ကချင် TNLA တအန်းပလောင် MNDAA ကိုကန့်နဲ့ AA ရခိုင်အဖွဲ့ကကိုစလဲရီဟာဒီလ25ရက်နေ့ကတွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာ NRPC ဘက်ကအဓိကဆွေးနွေးတဲ့အချက်တွေကိုစီဝေးမှာပါဝင်တက်ရောက်ခဲ့တဲ့ညီချင်းကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုပြောပါတယ်
ကျွန်တော်တို့အစိုးရဘက်ကတော့လက်ရှိဆောင်ရွက်နေတာတွေကိုရှင်းပြတယ် NCA လက်မှတ်အများဆုံးရထုံးနိုင်မှုအတွက်ဇမတ်ချက်တွေနဲ့ဆောင်ရွက်နိုင်တဲ့ဟာတွေကိုကျွန်တော်တို့ဘက်ကတော့ရှင်းပြပြီးတော့ဖက်တက်တွန်းခဲ့တယ်ပေါ့လေကျွန်တော်တို့ဘက်ကဆောင်ရွက်တော့ဒီလောက်ပါပဲအဲတို့ဘက်ကလည်းဒီအဖွဲ့လေးဘွဲ့ဘက်ကပြန်လည်ပြီးတော့ကျွန်တော်တို့ဆွေးနွေးတွေရှိတယ်ဒါနဲ့ကျွန်တော်တို့ရဲ့ဥတီချက်ကတော့ဒီ NCA လက်မှတ်အများဆုံးရထုံးပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်နိုင်မှုအတွက်ဒီဆောင်ရွက်နိုင်မှုနဲ့ဒီလိုအခြေအနေကိုရှင်းပြရတာပဲအဓိကရှိပါတယ
်မြောက်ပိုင်း၄ဘွဲ့နဲ့တွဲဆုံဖို့ကိုဇန်နဝါရီလအတွင်းကကျင်းပတဲ့ NRPC နဲ့ KIA ရဲ့လူသဘောဆွေးနွေးပွဲမှာ KIA ဘက်ကတောင်းဆိုခဲ့တာဖြစ်ပြီးဒီဆွေးနွေးပွဲကို UWSA ဝ NDAA မိုင်းလာနဲ့ SSPP ဝန်ဟိုင်းအဖွဲ့၃ဘွဲ့ကလည်းလေးလာသူဖြစ်တက်ရောက်ခဲ့ပါတယ်မြောက်ပိုင်းမဟာမိတ်၄ဘွဲ့ဘက်ကတော့ bilateral ခေါ်နှစ်ဖက်သဘောတူစာချုပ်ကိုအရင်လက်မှတ်ထိုးဖို့လိုလားကြောင်းဆွေးနွေးခဲ့တယ်လို့ TNLA တအန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကပြောပါတယ်
ကျွန်တော်ဘယ်မှာကျွန်တော်အစအကျွန်တော်ဒီ bilateral အကိစ္စကိုတော့မတော်မဆယ်လို့ဒီဖွဲ့လုံးအတူတူထိုးမယ်အတူတူဒီရတဲ့ဒီကထိုးမနော်အဒီအားပဲတို့ဘာမှတော့အပြင်ပြနေမှုတို့ထဲကိုပြန်တင်ပြအဆောင်ပြန်လို့တော့ပြောပါ
တနိုင်ငံလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးမြောက်ပိုင်းအဖွဲ့တွေရဲ့သဘောထားကိုအခုလိုဆက်ပြောပါတယ
်ဒီအခုကျွန်တော်လေးဖွဲ့နဲ့တို့ကကျွန်တော်တိုက်ပွဲဖြစ်နေတဲ့အဖွဲ့ဖြစ်တာပေါ့နော်ဒီဟာလေးဖွဲ့နဲ့ပြည်စုံလာဖြစ်တယ်တကယ်နိုင်ငံကြီးစီမီပွဲဆင်တော့ကျွန်တော်ကဒီခုနှစ်ဖွဲ့ပါမှပြီးအဆင်ပြေမယ်ကျွန်တော်ရတိချက်လည်းအဲ့လိုမျိုးရှိတယ်အဲ့ဒီမူဒီ NCA ဖြစ်ဖြစ်ဘာလမ်းကြောင်းပဲဖြစ်ဖြစ်ဒီအစိုးရနဲ့ FN ကနေတွေ့ဖို့လိုတူတယ်ကျွန်တော်အဲ့လိုမျိုးလို့ပြောတာတော့ရှိတယ်တလူလည်းဒီအထက်ကိုပြန်ပြပြမယ်လို့ပြောတာပေါ့နော်
FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှာမြောက်ပိုင်းအဖွဲ့၄ဘွဲ့နဲ့ UWSA ဝ NDAA မိုင်းလာနဲ့ SSPP ဝန်ဟိုင်းအဖွဲ့တွေပါဝင်တာဖြစ်ပါတယ်။ဆွေးနွေးပွဲမှာရခိုင်ပြည်နယ်ကစီရေးအခြေအနေအပြင်စစ်ရဲဆဲထားတဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာလည်းတမ်ရော့ဘက်ကထိုးစစ်တွေရှိနေတာကြောင့်တိုက်ပွဲဖြစ်နိုင်တဲ့အလားအလာတွေကိုအလွတ်တမောဆွေးနွေးခဲ့ကြကြောင်းဗိုလ်မှူးတအိုက်ကျော်ကပြောပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကလက်ရှိ NRPC နဲ့မြောက်ပိုင်းလေးဘွဲ့ဆွေးနွေးတဲ့အခြေအနေအပေါ်မှာအခုလိုသုံးသပ်ပါတယ်
။ဘလို့စဲ NRPC နဲ့ညီညာရေးကော်မရှင်ကတင်တဲ့လမ်းကတော့အခုလေးဘွဲ့ကိုဒီကောက်ကွန်မန်မန့်ပေါ့ DOC ထိုးပြီးတော့သမ္မတချိန်ကာလအတွင်းမှာ NC ထိုးဖို့ပဲ။ဆိုတော့ဟောတူညီရည်မကြခင်မှာ NC ထိုးမယ်ဆိုလက်ခံမယ်ဆိုရဟာပဲ။သူကအများဆုံး NC ထိုးစေချင်တယ်။ဟိုဘက်ကလေးဘွဲ့ကတော့လောလောဆယ်ပြစ်ခတ်ရဆေးကြီးကျန်တဲ့သုံးဘွဲ့လိုပဲ bilateral ရင်ထိုးမယ်။ထိုးပြီး NCA ထိုးဖို့အတွက်ဆွေးနွေးမယ်။ NCA ကတို့ကထိုးမယ်ဆိုရင်ခုနကဆုံးတူထိုးမှာ။ဒါပြင် NCA နဲ့ပတ်သက်ပြီးအချို့ချက်တွေနဲ့ပတ်သက်ပြီးတော့တို့မှာပြောစရာရှိတယ်ဆိုတဲ့အမြင်မျိုးရှိတယ်။ပြင်ဖို့လိုတာဒါမှမဟုတ်ဖြစ်ဆက်ဖို့လိုတာအဆရှိစေပေါ့နော်။အဲအဲ့လိုအမြင်မျိုးရှိတယ်။ဒါကြီးအဟလေးကိုညှိလို့မရသေးတာလို့ပဲမြင်ပါတယ
်။2015ခုနှစ်အောက်တိုဘာလမှာ NCA လက်မှတ်ရေးထိုးစဉ်က TNLA တအန်းပလောင်MNDAA ကိုကန့်တဲ့ AA ရခိုင်အဖွဲ့တွေပါဝင်လက်မှတ်ရေးထိုးဖို့ကိုတမ်ရော့ဘက်ကလက်ခံခဲ့တယ်လို့အားလုံးမပါဝင်တာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တော်တော်များများက NCA ကိုပါဝင်လက်မှတ်ရေးထိုးခဲ့ပါဘူးအဲ့ဒီနောက်ပိုင်းမှာတော့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့က FPNCC ကိုဖွဲ့စည်းပြီး NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့တောင်းဆိုခဲ့ကြပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကကျင်းပတဲ့အစည်းအဝေးမှာတော့အစိုးရကိုယ်စားလှယ်အဖွဲ့ကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးခမောင်တင်ကဦးဆောင်တက်ရောက်ပြီးလက်တလောအစိုးရတက်မတော်နဲ့တိုက်ပွဲတွေပြင်းထန်နေတဲ့ AA ခေါ်ရခိုင်တက်မတော်ကတော့ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးချုပ်ဒေါက်တာညိုထွန်းအောင်ကပါဝင်တက်ရောက်ခဲ့ပါတယ်